တော်ရရှိများရှင်မြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ဆုံးသက်ရေးယူရခြင်းပါတယ်ပြည်နိုင်ငံပီကင်းမြို့တော်က6နိုင်ငံဆွေးနွေးပွဲမှာနှိမ့်နိုင်ဆွေးနွေးကြသူတွေကကွာဟမှုတွေရှိနေတာတချို့ကိုနှိမ့်နိုင်နိုင်ပြီးတော့ဒီနေ့ဆိုရင်ဆွေးနွေးပွဲကို6ရက်မြောက်အဖြစ်ဆက်ပြီးတော့ကျင်းပမှာပါမနေ့ကဆွေးနွေးပွဲ5ရက်မြောက်နေ့မှာညမိုးချုပ်ထိအပူတပြင်းဆွေးနွေးခဲ့ကြတယ်လို့ VOA သတင်းတောက် Cut Action ပီကင်းမြို့တော်ကနေသတင်းပေးပို့ပါတယ်ပီကင်းမြို့မှာ6နိုင်ငံဆွေးနွေးပွဲတက်ရောက်နေတဲ့အမေရိကန်လက်ထောင်နိုင်ငံသားရဲ့ဝန်ကြီး Christopher Hill တရားဒီမနေ့စောစောအာယုံတက်ခံပြီးချိန်ကြမှာအထူးပြင်ပနွမ်းတဲ့နေပုံရှိပြီးတော့မျိုးစိဝေးကပြန်ရောက်လာပါတယ်။ဒါပေမဲ့12နာရီကျော်ဆွေးနွေးခဲ့ကြရတဲ့နှိမ့်နိုင်မှုဟာအပြင်ပန်းခံရကြုံနဲ့ပါတယ်လို့ Mr. Hill ကပြောပါတယ
်။ I think we made a lot of progress and so much so that the Chinese I think felt pretty secure in distributing a final text.But
အခုထိတော့တိုးတက်မှုတွေအများကြီးရထားပါပြီ။တရုတ်တို့ကလည်းအပိတအဆိုပြုချက်ကိုတရားဝင်ထုတ်ပြန်ဖို့စိတ်တိုင်းကြပြီလို့ထင်ပါတယ်။ဒါပေမဲ့ဒါကိုလက်ခံမှုအပိုင်းကကြာမာသေးတယ်။ဒီတော့မနက်ပိုင်းအင်္ဂါနေ့မှလည်းအစည်းအဝေးကထိုင်ကြရအောင်ပါပါ
။ပြီးခဲ့တဲ့ကြာသပတေးနေ့ကစတင်ခဲ့တဲ့6နိုင်ငံဆွေးနွေးပွဲမှာမစ္စတာဟေးကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သူဖြစ်ပါတယ်။အမေရိကန်ပြည်အောင်စုတရုတ်ရုရှားဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးလုပ်ငန်းစဉ်စတင်နိုင်အောင်လှုပ်ဆောင်ရမယ်ကိစ္စရပ်တွေမှာသဘောတူညီမှုရဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်သဘောတူညီမှုမူကြမ်းပါအကြောင်းအရာတွေကိုတော့လူသိရှင်ကြားမကြေညာရသေးပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ထုတ်လွှင့်မှုကိုရပ်ဆိုင်းပြီးရင်သူ့ကိုလောင်စာထောက်ပံ့မှုတွေလုပ်ပေးမယ်ဆိုတဲ့သဘောတူညီမှုပါဝင်လိမ့်မယ်လို့အများကခန့်မှန်းထားပါတယ်တကယ်ဆိုရင်မနေ့ကတနင်္လာနေ့မှာဆွေးနွေးမှုတွေအပြီးလုံးမယ်လို့အိရှင်တရုတ်နိုင်ငံကကြေညာထားတာပါမနေ့ကဆွေးနွေးမှုမှာအပြန်အလှန်တိုးလျှော့လုပ်ခဲ့ကြတယ်လို့မစ္စတာဟီးလ်ကပြောပါတယ်ဒီတော့နောက်ဆုံးပိတ်သဘောတူညီမှုရဖို့အင်ရှင်တရုတ်နိုင်ငံရဲ့တာဝန်ပဲလို့မစ္စတာဟေးကပြောတာပါ။ဒါကြောင့်မို့လို့မြောက်ကိုရီးယားကိုဆွဲဆောင်စည်းရုံးရမယ်တရုတ်တို့ရဲ့အခန့်ကဏ္ဍဟာအရေးကြီးလာပါတယ်။ဘာလို့လဲဆိုတော့တရုတ်နိုင်ငံကသာမြောက်ကိုရီးယားရဲ့ဗျူဟာမြောက်မဟာမိတ်နိုင်ငံဖြစ်ပြီးမြောက်ကိုရီးယားကိုလိုအပ်တဲ့စားနပ်ရိက္ခာ၊လောင်စာနဲ့ကုန်စည်မှုတွေအားလုံးတရုတ်စီကရနိုင်လို့ပဲဖြစ်ပါတယ်လို့မစ္စတာဟေးကဆိုပါတယ်။အခုရထားတဲ့သဘောတူညီမှုမူကြမ်းကိုအားလုံးကလက်ခံပြီးဆိုတာနဲ့တရားဝင်ထုတ်ပြန်ကြေညာမှာဖြစ်ပါတယ်ရှင်။